ရုရှားမှာယူကရိန်းစစ်ပွဲအတွက်အရန်အင်အားစုဆောင်မှုကိုစတင်တဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်ခဲ့ပြီးမြို့ကြီးပေါင်း33မြို့မှာလူပေါင်း800နီးပါးဖမ်းဆီးခံထားရတယ်လို့လူ့အခွင့်အရေးအဖွဲ့တစ်ခုကပြောဆိုပါတယ်ဖမ်းဆီးခံထားရသူတွေရဲ့အရေးအတွက်ရ996ယောက်ရှိပြီးအဲ့ဒီတဲကတဝက်လောက်ဟာမြို့တော်မော်စကိုကဖြစ်တယ်လို့လည်းနိုင်ငံရေးလှုပ်ရှားသူတွေဖမ်းဆီးခံရမှုအခြေအနေတွေကိုစောင့်ကြည့်နေတဲ့ OVD Inform အဖွဲ့ကပြောဆိုပါတယ်စက်တင်ဘာလ21ရက်နေ့မှာသမ္မတဗလာဒီမာပူတင်ကအရန်ဆင့်အားတွေကိုတစိမ့်တစ်ပိုင်းစတင်စုဆောင်းသွားဖို့အမိန့်ထုတ်ပြန်ခဲ့ပြီးနောက်ဆန္ဒပြပွဲတွေစတင်ဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီကတည်းကစပြီးဖမ်းဆီးခံခဲ့ရတာလို့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်။အတိုက်ခံအင်အားစုတွေဖြစ်တဲ့ Visna နဲ့အတိုက်ခံကောင်းဆောင် LC Navani ကိုထောက်ခံသူတွေကဥဆောင်တဲ့ဆန္ဒပြပွဲတွေဖြစ်တဲ့မြို့ကြီးတွေမှာရဲတပ်ဖွဲ့အင်အားတွေကိုချထားပါတယ်။ဆန္ဒပြပွဲမှာဖမ်းဆီးခံရသူလူငယ်အများစုဟာစစ်မှုထမ်းဖို့စင့်ခေါ်ခံရသူတွေဖြစ်ပါတယ်။ယူကရိန်းရဲ့တံပြန်ထိုးစစ်ကြောင့်ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းအရှေ့ဘက်ခြမ်းမှာရုရှားတပ်တွေတိတိတသားအထိနာခဲ့ပြီးနောက်အခုလိုအရန်တပ်ဖွဲ့အင်အားတွေကိုစုဖို့လှုပ်ဆောင်တာဖြစ်ပါတယ်။စစ်အင်အား3000အထိစုဆောင်းသွားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။